ကာသာမှာပြုတ်လုနေတဲ့စစ်စင်ရေးတွေချက်ချင်းရပ်တန့်မှုဆော်ဒီအာရေဗျနဲ့မွတ်စလင်နိုင်ငံတွေကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပြီးတော့ပါလက်စတိုင်းတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်အစ္စရေးမှာထောင်ဝင်ရှိတယ်လို့ပြောလိုက်ပါတယ်။ကာသာမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေရပ်တန့်ရေးအတွက်အမေရိကန်နဲ့အစ္စရေးကိုဖိအားပေးတဲ့အနေနဲ့ဆော်ဒီအာရေဗျအရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကဦးဆောင်ပြီးတော့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ရီယတ်မြို့မှာအာရဗ်အစ္စလာမစ်ညီလာခံကိုဒီကနေ့ကျင်းပတာပါ။ဒီညီလာခံကိုအီရန်သမ္မတအီဘရာဟင်ရိုက်စီ၊တူရကီသမ္မတတာအီအာရိုဝန်၊ကာတာဘီရှိခ်ထာမန်ဘင်ဟာမတ်အယ်သာနီနဲ့ဆီးရီးယားသမ္မတဘရှာအယ်အာဆတ်တို့အပြင်တခြားဒါဇင်နဲ့ချီတဲ့အာရဗ်နဲ့မွတ်စလင်နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။သူတို့ရဲ့ပါလက်စတိုင်းညီနောင်တွေကိုတိုက်ခိုက်နေမှုအလုံးကိုပြစ်တင်ရှုတ်ချပြီးပြတ်သားစွာဆန့်ကျင်ကန့်ကွက်ကြောင်းဇော်ဒီအိရှေ့မင်းသားကပြောပါတယ်။အခုလိုမွတ်စလင်ခေါင်းဆောင်တွေဂါဇာအရေးဆွေးနွေးနေတဲ့တချိန်တည်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့လယ်မှာပါလက်စတိုင်းကိုထောက်ခံသူတွေလည်းချီတက်ဆန္ဒပြခဲ့ကြပါတယ်။တိမ့်နဲ့ချီပါဝင်မယ်လို့ခံမှန်းထားတဲ့ချီတက်ပွဲကိုငင်းငင်းငင်းငင်းဖြစ်အောင်တောင်းဝန်ရှိသူတွေတောင်းဆိုထားပြီးတော့လုံခြုံရေးအတွက်ရဲရာရှိ2000ထက်မနည်းကိုလည်းတောင်းဝန်ချထားပါတယ်။ဒီဆန္ဒပြမှုကိုစန့်ကျင်တဲ့တံပြန်ဆန္ဒပြမှုတွေလည်းရှိနေပါတယ်ခင်ဗျာ။